ဟုတ်ပါတယ်ကချင်ပြည်နယ်ထဲမှာကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားမှာ1994ကနေစလို့18နှစ်တာအပြည့်ရပ်ပြီးတဲ့အချိန်2011ခုနှစ်ကနေစလို့တကြောပြန်စစ်ပြန်ပြီးတော့ဖြစ်ခဲ့တာဒီနှစ်ဆိုရင်တော့17နှစ်ပြည့်ပါပြီအခုချိန်အထိလဲကချင်ပြည်နယ်ဝိုင်းမော်စတုံဖားကန်ဆယ်စင်းကမိုင်းစားတဲ့ဒေသတွေမှာကချင်လက်နက်ကိုင်တပ် KIA နောက်ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီတပ်တို့ကြားလေကြောင်းသုံးပြီးတိုက်တဲ့အထိတိုက်ပွဲတွေပြင်းထန်နေစေမှုအနေမြေမတည်ငြိမ်သေးလို့ကချင်ပြည်နယ်ထဲက IDP စစ်ဆောင်စခန်းတွေမှာခိုလုံနေထိုင်ရတဲ့ဒုက္ခသည်တွေရဲ့နေရပြန်ရေးကတော့မရေမရာဖြစ်နေပါတယ်ကချင်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်နယ်မြေအတွင်းမှာခိုလုံနေထိုင်နေတဲ့ IDP တွေအစိုးရထိန်းချုပ်နယ်မြေတွေကဒုက္ခသည်စခန်းတွေထဲမှာခိုလုံနေထိုင်သူတွေနောက်တရုတ်နယ်စပ်တွေမှာခိုလုံနေထိုင်သူတွေစုစုပေါင်း300,000အထိရှိနေပါတယ်ကချင်စစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးစီစဉ်ပေးနေတဲ့နောက်ဆုံးအခြေအနေကိုကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီစောင့်ရှောက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ် KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာ Clam Samson က VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ်
ပြန်ဖို့ကျွန်တော်တို့ဆုံးဖြတ်ထားတာရှိတယ်။ပြန်တဲ့နေရာတွေကပြန်သွားကြပြီ။ဒါပေမဲ့အတီးတကျနေထိုင်ဖို့ကြတော့နည်းနည်းကျွန်တော်စနောက်ရှိနေတယ်။အခြေအနေကတည်ငြိမ်မှုမရှိတော့သူတို့ရဲ့ပြန်မှုကနည်းနည်းလုံခြုံမှုမှာအာမခံချက်ပေးဖို့ကခက်နေတယ်ကျမ
။ဟုတ်ကဲ့အဲ့တော့ဆရာတို့ဘယ်လိုများစီစဉ်ထားပါလဲရှင်အဲ့ဒီကိစ္စကိုလေဟုတ်ကဲ့
ကျွန်တော်တို့ကတော့သူတို့ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာကျွန်တော်တို့ကတော့အခုလုတ်ဆောင်မှုတွေတော့ရှိနေပါလေ။ဒါပေမဲ့တိတ်တွင်တွင်ကြဲကြဲတော့မလုတ်နိုင်ဘူးပေါ့။ဘာကြောင့်လဲဆိုတော့အခုပြန်မဲ့ခီးလန်းနေမှာလဲအစားအသောက်ကြဲတာတို့ဖြတ်သွားဖြတ်တာတွေကလည်းနည်းနည်းဟိုအနောက်ဆက်တွေဖြစ်နေတယ်။ဆိုတော့သွားလာမှုတွေမှာရောနောက်လေးကြီးလုံချုံရေးဘက်မှာရောတိတ်ကြီးမှအားရစရာတော့မရှိဘူးပေါ့။ဒါကြောင့်မကျွန်တော်တို့ကလည်းတိတ်ကြီးမှတွန်းအားတော့ဟိုမပေးနိုင်ဘူးပေါ့အခုချိန်မှာ။
ဟုတ်ကဲ့ဆရာဟုတ်ကဲ့
အဲ့တော့အဲ့ဒီအခြေအနေကဖြစ်နေပါလ
ားအဲ့တော့အဲ့လိုအခြေအနေဖြစ်နေတော့ဆရာဟိုဒီကမ့်နေထဲမှာကြံနေအောင်မဲ့ဒီ IDP တွေအတွက်ကိုဆရာတို့ဘာတွေများကူညီဆောင်ရွက်ပေးနေတာရှိပါလဲရှင
်ဩအခုတော့ကျွန်တော်တို့ဒီ HDD ဟောဒီလူမှုမှုကေစီကျွန်တော်တို့ KBC က HDD တွေကလည်း INGO တွေနဲ့ဆက်သွယ်ပြီးမှရတဲ့အကူအညီတော့ပေးနေပါတယ်အထူးဖြင့်တော့ကမ္ဘာစားနပ်ရိက္ခာ WSD ရဲ့ဆောက်ပတ်မှုတွေနဲ့တော့ပေးနေပါတယ်
ဟုတ်ကဲ့ဆရာဟိုဂျပန်ကအကူအညီတွေနဲ့ပတ်သက်လို့ရောဆရာဒီအခုဒီဆာဆာကာဝါတို့ရှိဘက်ကနေကူညီတာလည်းရှိတယ်ဆိုတော့သူတို့ရဲ့အကူအညီကရောဘယ်လိုအခြေအနေရှိပါလဲဆရာ
ဂျပန်ရဲ့အကူအညီမှုက construction တွေကတော့ပြီးသွားပြီဆိုတော့နေတဲ့လူတွေနေကြပြီပေါ့
ဟုတ်ကဲ့
နောက်သူတို့ရဲ့ဒီအသက်မွန်းကြောင်းဒီ livelihood ဘက်မှာတော့သူတို့ပြန်မပဲဟိုအပေါင်းထည့်ဖို့လို့ရမယ်ဆိုတော့ဂျပန်နဲ့တော့ကျွန်တော်အဲ့ဒီစင့်လောက်မှာပဲရှိသေးတာပေါ့တပီကူညီတဲ့အစင်ပိုင်းမှာကြတော့အခုနောက်တောင်းယူရဲ့ဒီလူမှုကေဆေးဖုန်ကြီးတောင်းခံနဲ့ CDC ရဲ့အကျဉ်းမှုတော့ပဲဆက်ပြီးဆောင်ရွက်မှုရှိမလားမရှိဘူးလားဆိုတော့အဲ့ဒီဆုံးဖြတ်ချက်မှာပါကြမှုကြည့်ပါလေ
ဟုတ်ကဲ့ပါ
ဒီတော့ကျွန်တော်တို့ချက်တော့က